အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေးချောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်အမေရိကန်ပြည်ထောင်စုလေးချောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးတာဖြစ်ပါတယ်ဒေတာရင်းမှာစီးရဲလှုပ်ရှားမှုတွေများလာပြီးနိုင်ငံရေးတင်းမာမှုကလည်းတိုးနေချိန်မှာဒီဒေတာပေါ်ကဖြတ်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပစ်မှတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရှက်ပိုင်းနဲ့အတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အီရန်ရဲ့ချင်းချမှုတွေရှိတယ်လို့ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံးကျဲလေယာဉ်တွေကိုဒေတာရင်းဆစ်လွတ်ထားတာပါ။မရင်ရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာဒဏ်ခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရန်နိုင်ငံဘက်ကမြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလို့အပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ်။ကမ္ဘာရှေ့ချမ်းနဲ့နောက်ချမ်းကူးလူသွားလာမှုတွေမှာပါရှန်ပင်လယ်ကွေ့ကအဓိကဝင်ပေါက်တစ်ခုလည်းဖြစ်ပါတယ်။အရတ်စော်ဘွားများပြည်ထောင်စု UAE နဲ့ဒူဘိုင်းနိုင်ငံတကာလေးစိတ်ဟာဆိုရင်နိုင်ငံတကာခီးသွားလာရေးမှာကမ္ဘာအလို့အများဆုံးလေးစိတ်တစ်ခုလည်းဖြစ်ပါတယ်ရှင်။